မြန်မာနိုင်ငံပါဝင်ကမ္ဘာတလွှားပြည်ပခရိကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရသူပေါင်းက2014ခုနှစ်အတွင်းမှ59သန်းခွဲအထိရှိလာနေတဲ့အကြောင်း UNHCR ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်ဥရောပမှာအခြေချဖို့မြေထဲပင်လယ်နဲ့အီရန်ပင်လယ်ခွေတွေကိုအသက်ဆွန့်ပြီးတော့ဖြတ်ကြတဲ့သူတွေမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအရှေ့တောင်အာရှနိုင်ငံတွေကိုသွားဖို့ကြိုးစားကြသူတွေအရေးကမ္ဘာကတာဝန်တရအနေနဲ့လက်ခံဆောင်ရွက်ပေးချဖို့ကုလသမဂ္ဂကပန်ကြားလိုက်တာပါဒီထက်မှာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံကအခုထက်ပိုးပြီးတော့အရေးယူဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်အပြည့်စုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကဒီကနေ့ကြေတပရင်းတွေထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာ2014ခုနှစ်ကုန်အထိစီးရင်တွေအရအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ကတန်းပေါင်း60လောက်ရှိနေပြီးဒါဟာ2013ကလည်းဆိုင်8တန်းလောက်ပိုလာတယ်လို့လွန်ခဲ့တဲ့10နှစ်တုန်းကလည်းတန်း20လောက်ပိုလာတယ်လို့ဆိုပါတယ်ဒီဒုက္ခသည်တွေတဲကဘင်္ဂလားပင်လယ်အော်နဲ့အရှေ့တောင်အာရှရေပင်တွေထဲမှာတောင်တင်းနေတဲ့ဒုက္ခသည်တွေအတွက်ဒေသရဲနိုင်ငံတွေရဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကဝမ်းမြောက်ပေးမယ်အခုတည်းပို့ပြီးလှုပ်ရှားရရှိသေးတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူထရက်စ်ကပြောပါတယ
် We are happy with the fact thatcountries like Malaysia and Indonesia
Malaysia and Indonesia လိုနိုင်ငံတွေကပင်လယ်ပြင်ထဲမှာဒုက္ခသည်တွေကိုကယ်တင်ဖို့စတင်လာတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။ဒါပြင်မြန်မာနိုင်ငံကပါပင်လယ်ပြင်ထဲမှာဒုက္ခရောက်တဲ့သူတွေကိုကယ်ဆယ်တာတွေလုပ်ခဲ့တာပါ။ဒါမှမဟုတ်သိတာကတော့ဒီလိုဒုက္ခသည်ဖြစ်လာတဲ့အကြောင်းရင်းကိုထုတ်ပြောဖို့လိုနေပြီဆိုတာပါပဲ။မြန်မာနိုင်ငံမှာဆိုရင်လည်းရိုဟင်ဂျာတွေကနိုင်ငံမဲ့ဖြစ်နေရတယ်လို့သူတို့ရဲ့ရပ်ပိုင်ခွင့်တွေအတွက်လေးစားမှုလည်းမရှိတဲ့အတွက်ဒီလိုပြဿနာတွေပေါ်နေရတာဖြစ်ပါတယ်။
လူပေါင်း122ယောက်တိုင်းမှာတယောက်ကတော့ဒုက္ခသည်ဒါမှမဟုတ်ပြည်ရင်းအိုးအိမ်ဆန့်ခွာထွက်ပြေးသူဒါမှမဟုတ်နိုင်ငံရေးခိုလုံသူတွေဖြစ်ပြီးဒီကမ္ဘာလက်ရှိအခြေအနေကကုလသမဂ္ဂရဲ့အစီရင်ခံစာမှာထင်ဟပ်နေတယ်လို့ Mr. Guterres ကပြောပါတယ
် It is time for the international community to assume its responsibilities
နိုင်ငံကတာဝန်ကတာဝန်တရအနေနဲ့လက်ခံပြီးဆောင်ရွက်ရမယ့်အခြေရောက်နေပါပြီ။ဒုက္ခသည်တွေအတွက်တင်မကပါဘူး။ဒီလိုမဖြစ်အောင်ကာဝေနိုင်မှုဒါမှမဟုတ်ရင်လည်းဒုက္ခရောက်စေနိုင်တဲ့ပြည်ပခတ်တွေအတွက်လည်းအဖြေရှာကြရမှာပါ
။လက်ရှိမှာအိုးရင်ဆန့်ခွာထွက်ပြေးကြတဲ့ဒုက္ခသည်အများဆုံးနိုင်ငံဟာစီးရီးယားနိုင်ငံဖြစ်ပြီးသူ့နောက်မှာအာဖဂန်နစ္စတန်နဲ့ဆိုမာလီယားနိုင်ငံတွေရှိပါတယ်။စီးရီးယား၊အင်ဂျီချန်၊တူရကီကတော့ဒုက္ခသည်အများဆုံးကိုလက်ခံရတဲ့နိုင်ငံပါ။ဂရိနဲ့အီတလီနိုင်ငံတွေမှာလည်းဥရောပကိုအခြေချခြင်းသူတွေနဲ့ပြည်နေပါတယ်။ဒီဒုက္ခသည်တွေရဲ့ပြဿနာကိုဘယ်လိုဝေမျှယူကြမလဲဆိုတာအတွက်တော့ဥရောပနိုင်ငံတွေကြားအငင်းပွားနေကြတာပါ
။ Italian Deutschland sind jedenfalls
နိုင်ငံကအတိုင်းဝိုင်းကတာဝန်တရအနေနဲ့လက်ခံပြီးဆောင်ရွက်ရမယ့်အချိန်ရောက်နေပါပြီ။ဒုက္ခသည်တွေအတွက်တင်မကပါဘူး။ဒါလို့မဖြစ်အောင်ကာကွယ်နိုင်ဖို့ဒါမှမဟုတ်ဒုက္ခရောက်စေတဲ့ပြည်ပခါတွေအတွက်အဖြေရှာမှာပါ
။ Germany နိုင်ငံခြားဝင်ကြီး Frank Waters တိုင်ပါပါ။EU ဖွဲ့ဝင်နိုင်ငံအများပြားကတော့ဒါကိုလက်မခံကြဘဲဟန်ဂေရီကသူ့ရဲ့ဆာဗီးယားနယ်စပ်ကိုပိတ်ပင်မဲ့အစီအစဉ်ကိုကျင်းပခဲ့တာဖြစ်ပါလေ။ဂျာမနီနဲ့ဆွီဒင်ကိုသွားမဲ့ဒုက္ခသည်အများပြားဟာဘောကန်နိုင်ငံတွေကိုဖြတ်ပြီးဟန်ဂေရီကိုရောက်လာကြတာပ
ါ။195ကီလိုမီတာရှည်တဲ့နယ်စပ်တစ်လျှောက်မှာ၄မီတာမြင့်တဲ့ခြံစည်းကိုခတ်ပြီးပိတ်ပင်မယ်လို့ကျွန်တော်တို့ပြောနေတာပါ
။ဟန်ဂေရီနိုင်ငံခြားရေးဝန်ကြီးပါကမ္ဘာတလွှားမှာအခုလိုဒုက္ခတွေပေါ်ပေါက်လာနေတဲ့ပြဿနာအတွက်ကုလသမဂ္ဂနဲ့ကုလညီထောက်ပံ့ရေးအဖွဲ့အစည်းတွေကတာဝန်ယူနိုင်မှာတော့မဟုတ်ဘူးလို့လဲကုလသမဂ္ဂဒုက္ခတွေများဆိုင်ရာမဟာမင်းကြီးကပြောပါတယ်